မြမရွေးနဲ့ပတ်သက်ပြီးအပြောနဲ့မရတော့ဘဲလက်တွေ့အရေးယူဖို့အမြန်လိုအပ်နေပြီလို့မြမဒီလူခွေရေးဆရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ်။ဇန်နီဘာမှာကျင်းပနေတဲ့လူခွေရေးကောင်စီ48ကြိမ်မြောက်ပုံမှန်အစည်းအဝေးမှာမြမနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွေရေးအထူးကိုယ်စားလှယ်တောမ်အန်ဒရူးစ်တင်ပြခဲ့တာတွေကိုကိုဝင်းမင်းကကောက်နှုတ်ပြောပြမှာပါရှင
်။ဟုတ်ကဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့မြမလူခွင့်ရေးဆိုင်ရာအပြန်အလှန်ဆွေးနွေးပွဲမှာအထူးကိုယ်စားလှယ်အန်ဒရူးကအခုလိုတောင်းဆိုလိုက်ပါတယ
်
ကုလသမဂ္ဂလူ့အခွင့်အကောင်စီအနေနဲ့တကယ်ကိုအရေးပါတဲ့ဂန္ဓာကနေလှုပ်ပြီးကိုရှိပါတယ်။အရေးယူဆောင်ရွက်ဖို့စဦးဆောင်ဖို့ပါ။မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား WIWM ကိုထူထောင်ပေးလိုက်သလိုပေါ့နော်။အခုကအတိအကျပိုလိုနေပါပြီ။မြန်မာပြည်သူတွေအနေနဲ့နိုင်ငံတကာကနေအားကောင်းပြီးပြစ်မှတ်ထားပူးပေါင်းညှိနှိုင်းဆောင်ရွက်တဲ့အရေးယူမှုမျိုးလို့နေပါပြီဒုဥက္ကဋ္ဌကြီးများမကြသေးခင်ကမြန်မာကိစ္စလုံခြုံရေးကောင်စီရဲ့ area formula ဆွေးနွေးပွဲမှာအမြဲတမ်းလုံခြုံရေးကောင်စီအဖွဲ့ဝင်တူပြောခဲ့တာကိုကိုးကားသုံးသပ်ခြင်းပါတယ်ဒါကအားလုံးဘာကိုစောင့်နေကြတာလဲအချင်းယူလေလူတွေပိုတည်လေပဲလေ
ဒါဖြင့်လက်ရှိကုလသမဂ္ဂဘက်ကဝေဖန်ပြောဆိုတာနဲ့အလုံးမဖြစ်တော့ပဲဘလို့အသေးစိတ်အရေးယူတင်ပုံကိုလည်း Mr. Andrew က
Mr. Vice President a change of course
ဒုက္ခရာကြီးခင်ဗျာကြောင်းလဲဖို့မဖြစ်မနေလိုအပ်နေပါပြီတယောက်ဖို့အတွက်မြန်မာနိုင်ငံသားများဆိုင်ရာဒဏ်ခတ်အရေးယူမှုကိုအားလုံးထောက်ခံဖို့အတွက်ဤနိုင်ပြည်ရေရှည်ခံပြင်းထန်မဲ့ပြစ်မှတ်ထားစီးပွားရေးပိတ်ဆို့မှုမျိုးနဲ့ပြည်ပြည်စုံနဲ့လက်နက်နဲ့နှီးပညာပိတ်ဆို့မှုတွေလုပ်ဖို့လိုပါတယ်ဒီအတွက်အချင်းဆောင်လို့မရတော့ပါဘူ
းအခုလိုအရေးယူဖို့အရေးကြီးလာဖို့လည်း Mr. Andrew ကအချက်လက်နဲ့ထောက်ပြပါတယ
် The crisis in Myanmar has become
ဒီကရက်ဘက်ကကျွန်တော်အရင်ခံပြီးကြတဲ့ကဆိုရင်မြန်မာပဋိပက္ခကြီးကပိုတောင်ဆိုးလာတယ်လို့ဆိုရမှာပါလူပေါင်းများစွာကိုနှိမ်ပန်းနှိမ့်ဆက်မှုတွေဆက်လုပ်နေပါတယ်လက်တက်ကင်ပဋိပက္ခတွေမြင့်တက်လာပြီးလူတွေပိုတောင်သေချာလာရပါတယ်ရလကတော့ရရဆက်ဆက်ဖြစ်ကုန်တာပါပဲဖေဗူအာရီလ1ရက်နေ့အာနာသိပ်ပြီးကြတဲ့ကဆိုရင်စစ်အုပ်စုရဲ့စစ်ဖြတ်မှုပေါင်း1100ကျော်မတရားထိန်းသိမ်းမှုပေါင်း8000ကျော်ရွှေပြောင်းဒုက္ခရောက်သူပေါင်း23000ကျော်လာပြီးစုစုပေါင်းပြည်ပြင်းဒုက္ခတွေ5000ထက်ကျော်လာနေပါပြီ
ဒါဖြင့်ခလေးငယ်တွေပါထိခိုက်လာရတဲ့အပေါ်လဲမစ္စတာအန်ဒရူးကအလေးနဲ့ရှင်းပြပ
ါAs of July, the hunter has killed.
ခလေးတွေကိုလည်းမရှောင်ပါဘူး။ဇူလိုင်လအထိဆိုရင်စေုပ်စုအနေနဲ့၁၄လသားကနေ၁၈နှစ်သားအထိခလေးပေါင်းအနည်းဆုံး85ဦးကိုတတ်ဆတ်ခဲ့ပါတယ်။ဒီခလေးတွေကစေုပ်စုရဲ့ကားတွေနဲ့တိုက်တက်တာခံခဲ့ရတယ်၊စစ်သားတွေရဲ့ပြစ်တက်တာခံခဲ့ရတယ်၊စေုပ်စုရဲ့လက်နက်ကြီးတွေထိပြီးတေခဲ့ရတယ်၊ကျွန်တော်တို့ကိုယ်တိုင်ခလေးတွေညှဉ်းပန်းနှိပ်စက်တာကိုကြည့်ခဲ့ရတယ်။ခလေးနှစ်ယောက်ကိုအစာအငတ်ထားပြီးခြေသလုံးတွေပေါ်တန်ပိုက်လုံးတွေနဲ့ပြင်းပြင်းထန်ထန်လှိမ့်တာပါပါတယ်လေ
အခုနောက်ပိုင်းမှာလဲမဆိုင်သူတွေပါရောရှိတာပိုလို့လာတာကိုလဲမစ္စတာအန်ဒရူးက
Now the hunter is increasingly relying on another to train
နောက်တစ်ခုကစေုပ်စုအနေနဲ့ထူးလိုက်တိန်ကျုံအဖြစ်ပေးတာမျိုးကိုပိုပြင်းပြင်းထန်ထန်သုံးတာပါတယ်ဥပမာဖမ်းမိတ်ချုပ်ထားသူတွေကိုစစ်တပ်နဲ့ရဲကဖမ်းဖို့ရှာဖွေတဲ့အခါမိသားစုဝင်တွေကိုကြစားကန်အဖြစ်ဖမ်းထားတာမျိုးတွေလောက်လာပါတယ်လိုက်ဖမ်းတဲ့သူတွေလွတ်မြောက်သွားတဲ့အခါမိသားစုဝင်ပေါင်းအ ਨੇ ဆုံး118ဦးကိုစစ်ကောင်စီတပ်တွေကမတရားထိန်းသိမ်းထားတဲ့အစီရင်ခံစာတွေရရှိထားပြီးပါပြီ။ဒီဖမ်းခံရသူတွေထဲမှာခလေးငယ်တွေတောင်ပါနေပါတယ်။လ20သားအထိငယ်တဲ့သူတွေပါနေပါတယ
်။ဒါဖြင့်ဂျမိုင်းလူသားတွေနဲ့ဂျမိုင်းစနစ်ပါဖိနစ်ခံရပုံကိုမစ္စတာအန်ဒရူးကမိမောင်းထုတ်ပြခဲ့ပါတယ်။
I have spoken directly with medical doctors who in between challenge
ကျွန်တော်ကိုယ်တိုင်လူနာရင်းနဲ့အလုပ်များနေတဲ့ဆရာဝန်တွေဖားလက်တဲ့အချိန်မှာဓာတ်ပြပြောခဲ့တာရှိပါတယ်စစ်တပ်အနေနဲ့ခမဲ့နဲ့ယာယီစည်းကမ်းတွေကိုဖျက်ဆီးခဲ့တာကြားခဲ့ရပါတယ်စစ်ပစ္စည်းကိရိယာတွေကိုဖျက်ဆီးပစ်တာတွေတိမ့်ထားတာတွေလုပ်ပေါ်ကန်ဖက်ဝန်တန်းတွေကိုဆဲဆိုရိုက်နဲ့မတရားဖမ်းဆီးတာတွေရှိခဲ့ပြီးဩဂုတ်လ25ရက်အထိဆိုရင်ဒီအမှုပေါင်း260အထိရှိနေပါပြီကျမရေလုတ်သား600ကိုဖမ်းဝန်းထုတ်ထားပြီးသူတို့လည်းပုံအောင်နေကြရပါတယ်
။ဒီနေရာမှာကိုဗစ်ကာလဖြစ်တာမို့မြမကျန်းမာရေးအပါအဝင်သက်သနာကြီးကဒေသနဲ့နိုင်ငံတကာကိုပါရက်ခတ်လာနိုင်တယ်လို့ထောက်ပြပြီး
အခုလိုခြုံငုံတုံးတိုက်ခဲ့ပါတယ် The Junta has instead directed its forces to engage
အလုံးချုပ်ကြည့်လိုက်ရင်တော့စေအုပ်စုအနေနဲ့မြန်မာပြည်သူတွေကိုစနစ်တကျနဲ့ကြင်ကြင်ပြတ်ပြတ်တိုက်ခတ်ဖို့တုတ်တက်တွေကိုညွှန်ကြားထားခဲ့ပါတယ်ဒါကြောင့်မို့စေအုပ်စုအနေနဲ့ Crime Against Humanity လို့ခေါ်တဲ့လူသားတူပေါ်ရာဇဝတ်မှုကြီးကိုကျူးလွန်တယ်လို့ပြောကြဖြစ်လာနေပါတယ် WIMM မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းမှုရန်နေရာအဖွဲ့ကလည်းဒါကိုရည်ညွှန်းထားပါတယ
်တကယ်တော့ကုလသမဂ္ဂအနေနဲ့မြန်မာရေးလက်တွေ့လူဆောင်မှုတွေအားနေတယ်လို့များကပြောကြလာချိန်မှာမြန်မာဆိုင်ရာကုလလူခွင့်ရဲ့အထူးကိုယ်စားလှယ်အနေနဲ့အခုလိုပြင်းပြင်းထန်ထန်ပြောလာတာလို့သုံးသပ်မှုတွေလည်းထွက်နေပါတယ်